NLD အစိုးရလက်ထက်လစ်လပ်သွားတဲ့လွှတ်တော်နေရာတွေအတွက်ဒုတိယအကြိမ်ခြားပြတ်ရွေးကောက်ပွဲကိုဒီနှစ်တည်းကျင်းပသွားဖို့ရှိနေပါတယ်။ခြားပြတ်ရွေးကောက်ပွဲမှာတော့အာဏာရ NLD ပါတီသမဂ္ဂအခြားနိုင်ငံရေးအင်အားစုတွေလည်းအနိုင်ရဖို့အလားအလာတွေရှိနေကြောင်းအကဲခတ်တွေကခံမှန်းနေကြပါတယ်။အပြည့်စုံကိုတော့ VOA သတင်းတော့ကိုထက်အောင်ခန့်ကသတင်းပေးပို့ထားတာပါ။
အနေဒီဇောလက်ထက်လစ်လက်ခဲ့တဲ့နေရာ19နေရာအတွက်ပထမဆုံးဂျာပြတ်ရွေးကောက်ပွဲကိုပြီးခဲ့တဲ့ဧပြီလမှာကျင်းပခဲ့ပြီးနောက်ဒုတိယအကြိမ်အဖြစ်ကျန်နေရာတချို့အတွက်ဂျာပြတ်ရွေးကောက်ပွဲကိုဒီနှစ်တည်းကျင်းပဖို့စီစဉ်နေတာဖြစ်ပါတယ်။ဂျာပြတ်ရွေးကောက်ပွဲအတွက်ရည်တိကျမတက်မှန်သေးပေမဲ့ဒီနှစ်လည်းလမှာကျင်းပနိုင်လိမ့်မယ်လို့မျှော်လင့်ထားကြောင်းပြည်အောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးလာတင်ကပြောပါတယ်
။ဒါတော့ဂျာပြတ်အတိအကျ definitely တော့ပြောလို့မရဘူးလေ။ပြောလို့မရသေးဘူး။ဘာကြောင့်မရသေးလဲဆိုတော့အကြောင်းတွေရှိတယ်ဗျ။အဲ့ဒီအကြောင်းတစ်ခုကဘာလဲဆိုတော့တော့ဆိုကျွန်တော်တို့ကဒီနယ်တိုင်းရဲ့ခရိုင်ရဲ့မြို့နယ်ရဲ့ရက်ကွက်နယ်ချင်းရဲ့ဒီကော်မရှင်အဖွဲ့ကြီးကိုကျွန်တော်အတိအကျတန်းဖော်တယ်။အဲ့ဒါတွေပြီးလို့ရှိရင်ဒီကြားပြရေကောက်ပေါ်တဲ့သူတို့ကိုကျွန်တော်ကတင်နိုင်ပြီးပေးအောင်အစဉ်စဉ်စင်ပွားတင်နိုင်ရောအစဉ်စဉ်ပေးရမယ်။အဲဟိုဒီနှစ်ကဘိုင်းလောက်မှာတော့မလုံးနိုင်ဘူး။ရနှစ်လေဘိုင်းနှစ်လေပေါ့တော့နှစ်လေကြော်ကြော်လောက်မှာဖြစ်ပါလိမ့်မယ်။အဲ့ဒါလိုပေါ့နော်ဟုတ်ကဲ့
အခုဒုတိယအကြိမ်ဂျာပြတ်ရွေးကောက်ပွဲမှာတော့လေးလက်နေတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်2နေရာနဲ့တိုင်းနိုင်ငံကြီးလွတ်တော်9နေရာစုစုပေါင်း9နေရာအတွက်ကျင်းပသွားမှာဖြစ်ကြောင်းလည်းရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတူဖြစ်တဲ့ဦးလာတင်ကပြောပါရယ
်အဲချင်းမာကြတော့2နေရာရှိပါတယ်ဗျအဲကမ်ပလက်နဲ့အဲမတူပါဗျအဲဒီမှာတစ်ခုကတော့အတိုင်းဒေသအချင်းပြည်နယ်လွတ်တော်ပေါ့နောက်တစ်ခုကတော့ပြည်သူ့လွတ်တော်ပေါ့နော်အဲဒီမှာ2ခုရှိမှာနောက်မန္တလေးဗပိတ်ချင်းမာတစ်ခုရှိမှာအဲ့ဒါကလည်းမန္တလေးတိုင်းဒေသကြီးအတွက်ပါ။နောက်သခိုင်းမှာတမူးရှိနေဗျာ။အဲ့ဒါလည်းတိုင်းသခိုင်းတိုင်းဒေသကြီးစွတ်တော်အတွက်ရှမ်းပေါ်ဗျာ။ရှမ်းတော့လဲချဆိုတာအဲ့ဒီမှာကျွန်တော်တို့ပြည်သူ့လွတ်တော်လုပ်ပါမယ်။နောက်ပြီးတော့ပဲခူးတိုင်းကအုတ်တွင်းပေါ်ဗျာ။အုတ်တွင်းမြို့နယ်ပေါ့နော်။အဲ့ဒီမှာကြားကြားတနေရာလွတ်တယ်။နောက်တခါရခိုင်ကပေါ့ဗျာရပိတောင်ပေါ့နော်။မအဲ့ဒီတနေရာလွတ်ပါတယ်။အားလုံးခုနှစ်နေရာအဲ့ဒီခုနှစ်နေရာကျွန်တော်တို့မဖြစ်ဖြစ်အောင်လုပ်ပေးရမှာပေါ့မလုပ်လို့မရဘူးလေဥရေမှာလည်းပြဋ္ဌာန်းနေတာရှိတာကိုအဲ့ဒီကျွန်တော်အကြောင်းကြားတဲ့6လတည်းကျွန်တော်ဖြစ်အောင်လို့လုပ်အောင်6လနဲ့တဲ့ဆိုတော့အချင်းကတော်တော်တကယ်တော့နည်းတယ်ပေါ့ဗျာ
ပထမတစ်ချိန်ကြီးမားခဲ့တဲ့ပြီးခဲ့တဲ့နှစ်ဧပြီလဂျာပြတ်ရွေးကောက်ပွဲမှာတော့ NLD ပါတီက6နေရာပြည်တော်စုစံခိုင်ရင်းနဲ့ပြည်ယိုးရေးပါတီက2နေရာရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်က6နေရာရခိုင်မျိုးသားပါတီက1နေရာလူမျိုးပေါင်းစုဒီမိုကရေစီပါတီ KRP နယ်က1နေရာအတီးတီးနိုင်ရရှိခဲ့တာပါဒီဒီချိန်မှာအလားတူတခြားနိုင်ငံရေးအင်အားစုတွေအနိုင်ရမယ့်အလားအလာတွေရှိနေတယ်လို့လည်းမြန်မာနိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကတုံ့တက်ပါတယ်
ဒီ2018မှာတော့တကယ်လို့ဂျာပြတ်ရွေးကောက်ပွဲပေါ်လေလှုပ်ဖြစ်မယ်ဆိုရင်ဟိုတိုင်းသားနိုင်ငံရေးပါတီတွေအလားအလာကောင်းနိုင်တယ်လို့မြင်တယ်ဒါပေမဲ့တိုင်းဒေသကြီးတွေမှာလက်လက်တဲ့မဲဆန္ဒနေတွေမှာတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပဲအနိုင်ရနိုင်ခြင်းများတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်ဟိုလက်ရှိအချိန်တွေမှာတော့တိုင်းဒေသကြီးတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုရှင်နိုင်လောက်တဲ့ပေါ်လေနိုင်ငံရေးပါတီမရှိသေးတာလည်းပါတယ်ပေါ်လေလက်ရှိအခြေအနေမှာနိုင်ငံရေးစီးပွားရေးအခြေအနေတွေကဟိုအားရချိန်နဲ့လောက်တဲ့အနေထားမရှိတော့လေပဲမြန်မာပြည်သူလူထုအများစုအနေနဲ့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်အပေါ်မှာယုံကြည်မှုအားကိုးမှုတော့သူ့ရဲ့ခေါင်းဆောင်မှုအပေါ်မှာအလေးထားမှုကမြင့်မြင့်မားမားရှိနေတယ်လို့သုံးသပ်လို့ရတယ်အဲ့ဒီအတွက်ကြောင့်မလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်လာမယ့်ဂျာပြတ်ရွေးကောက်ပွဲမှာအသာစီးရနိုင်ဖို့ဖြစ်စေတယ်လို့အဲ့လိုသုံးသပ်ပါတယ်
ရင်ကောက်ဝဲဥတွေရအကြောင်းမျိုးမျိုးကြောင့်လွတ်တော်ကိုယ်စားလှယ်နေရာလစ်လက်သွားခြင်းလစ်လက်တဲ့အကြောင်းလွတ်တော်ဥက္ကဋ္ဌကကော်မရှင်ကိုအကြောင်းကြားတဲ့နေ့ကစလို့လွတ်တော်တက်တန်ပထမနှစ်မှာတနည်းအတွင်းအစားတူရေကောက်တင်မြောက်မှာဖြစ်ပြီးလွတ်တော်တက်တန်ဒုတိယနှစ်တတိယနှစ်နဲ့စတုတ္ထနှစ်တွေမှာတော့6လအတွင်းအစားထိုးဖို့ပြဋ္ဌာန်းထားတာဖြစ်ပါတယ်ခင်ဗျာ